ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့နန်းခမ်းမြို့နယ်ဘက်မှာဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီမူဆယ်ဘက်ကပဲဒီကျင်းစန်းကြော့တရုတ်ကုန်စည်ဝင်းမိလောင်တဲ့အခြေအနေကိုပြောပြပေးကြပါတယ်။တရုတ်နိုင်ငံကကုန်ကားတွေရဲ့ခီးတစ်ထောက်ကုန်တင်ကုန်ချရန်နာဝင်ဖြစ်တဲ့မူဆယ်ကျင်းစန်းကြော့နယ်စပ်ကိတ်ကကားကြီးဝင်းတဲ့ကိုဒီနေ့မနက်အစောပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့ပြီးတော့ကုန်ကားအများပြားမိလောင်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းထီကုံကားရာနဲ့ချီပိတ်မိနေပါတယ်ထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုပေမဲ့အခုအချိန်ထိဒီနေရာကိုဝင်လို့မရသေးကြောင်းပရိုက်ဒအဖွဲ့ဝင်တချို့က VOE ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကုန်စည်ပို့ဆောင်ရေးအဝင်ထွက်ဂိတ်မှာမနေ့ညပိုင်းကလေးကပြစ်ခတ်မှုတွေဇရိုက်ဖြစ်နေပြီးဒီကနေ့မနက်အစောပိုင်းမှာတော့တရုတ်ကုန်တွေရှိတဲ့ကုန်ကားဝင်းတွေကိုလက်နက်ကြီးကြီးတွေဇရိုက်ကြခဲ့ပါတယ်မီးလောင်ကျွမ်းတဲ့ကားရေအတွက်များကြောင်းကျင်းစန်းကြော့နယ်စပ်ဂိတ်ကကုန်တက်တူးက VOA ကိုပြောပါတယ်
။တရုတ်ပြည်ကထွက်တဲ့ကုန်ချောင်းရင်းရှိရတယ်။အနာရီကွင်းပေါ့နော်။အဲဒီကွင်းလေးမှာရက်ခါတဲ့ကားစီးရတရာကျော်မြေရ။အဲဒီကားပေါ်မှာကတရုတ်ပြည်ကမြန်မာပြည်ပို့တဲ့ပစ္စည်းတွေတင်ထားတဲ့ကားကြီးတွေပေါ့။အဲဒီကားကြီးကွင်းထဲကိုဆက်ဆက်ပြစ်လိုက်တဲ့ပင်းနေကြီးကြာပြီးတော့ကားတွေမီးလောင်နေ။စီးရတရာကျော်မြေပစ္စည်းဆုံးချုပ်မှုတံခိုးလေကအများကြီးပေါ့နော်။ဟောလူရောထိခိုက်တံရရလူရောအချားမိဟုတ်ကဲ့ပါဟုတ
်။ကျင်းစန်းကြော့နယ်စပ်ဝင်ထွက်ဂိတ်နာမှာမြောက်ပိုင်းမဟာမိတ်လက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမနေ့ကတည်းကတခြားလုံးအပြန်အလှန်ပြစ်ခတ်နေကြတယ်လို့ဒေသခံတချို့ကပြောပါရယ်။ဒီကားဝင်းနာမှာစစ်ကောင်စီတပ်သားတွေရောပြည်သူစစ်အဖွဲ့တချို့ပါရှိနေတယ်လို့လည်းပြောပါရယ်။အနည်းဆုံးမှရှိနေတဲ့စစ်ကောင်စီရဲ့တပ်စခန်းကနေအဲ့ဒီဘက်ကိုလက်နက်ကြီးနဲ့မကြာခဏပစ်ကူပေးနေတယ်လို့လည်းသူတို့ကပြောပါတယ်။ဒီကနေ့မနေ့မှာတော့အဲ့ဒီလက်နက်ကြီးကြီးတွေကမြန်မာဘက်အချမ်းကတရုတ်ကုန်တွေပိုင်တဲ့ကုန်စည်တွေတင်ထားတဲ့ကားဝင်းတွေကိုကြားခဲ့တာပါ။အပြန်အလှန်ပစ်ခတ်မှုတွေကြားမှာစစ်ကောင်စီရဲ့ပြည်သူစစ်တယောက်သေဆုံးခဲ့ရတယ်လို့ဒဏ်ရာရတဲ့စစ်သားတချို့ကိုကယ်ပေးဖို့ပရဟိတအဖွဲ့တွေကိုစစ်ကောင်စီကအကူအညီတောင်းထားပေမဲ့လည်းအဲ့ဒီနေရာကိုဝင်လို့မရသေးတဲ့အကြောင်းပရဟိတအဖွဲ့တခုက VOA ကိုပြောပါတယ်။
လောက်ပြေကနေရောကျွန်တော်လည်းမသွားရဘူးတော့ကအခုလည်းပြည့်နေတယ်အခုလည်းပြည့်တတ်နေတယ်ဒီကုန်းမိုင်းတွေကိုတောင်းကြလာရင်ပြောတော့ဘူးလေအဲဒီတော့ကဒီရနေရမှာတို့တက်လဲဆိုတာတော့ရှိတယ်ဆက်ကောပြည်သူတွေကောရှိတယ်ဒါကြောင့်မလို့လည်းဘဘကတောင်းလဲမောင်းလို့တို့လမ်းပြည့်နေတော့ဆက်ပြီးတော့ကာကြီးကအဝင်ထွက်လို့အဝင်ထွက်ကအဲ့ဒီတပေါက်ပဲရှိတာအဲ့ဒီရပဲဝင်ရတယ်အဲ့ဒီရပဲသွားရတယ်ဘာကြောင့်ဘူးလို့လည်းလည်းကြည့်ကြလိုက်တဲ့အချိန်မှာကြတော့ဟိုကာကြီးကပြည့်တတ်ပြီးတော့ဘဘမောက်ဆွဲကုန်လာတယ်
ပြီးခဲ့တဲ့ရက်ပိုင်းကလည်းမူဆယ်105မိုင်တပ်စခန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကျေးရွာတစ်ခုကဒေသခံတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံကတော့အခုလိုမြန်မာနယ်စပ်ကအခြေအနေတွေကြောင့်မနက်ဖြန်24ရက်နောက်ဆုံးထားပြီးနိုင်ငံ내ကိုကုန်တွေပြန်တည်ကြဖို့သူ့နိုင်ငံသားကုန်တွေတွေကိုတတိပေးထားပါတယ်ခင်ဗျာ။